မြန်မာနိုင်ငံမှာလှမဲ့နွေမလာရှီယန်နေမှာကျင်းပပြုလုပ်မဲ့အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ရွေးကောက်ပွဲကော်မရှင်အဖွဲ့ကတောင်းဆိုထားတဲ့အတိုင်းပဲ EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာရွေးကောက်ပွဲကိုဘလို့ပုံစံနဲ့ဘယ်ဒေသတွေမှာလေ့လာစောင့်ကြည့်ကြမှာပါလဲ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြပေးပါမယ်ရှင်။
မကြခင်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲဟာတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက် EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ကမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂအဖွဲ့ပြင်ကြားရေးဌာနကပြောခွင့်ရသူမာယာခွန်ဂျက်စစ်ကအခုလိုပြောပါတယ်
The election observation mission observes the whole process of elections from the beginning from the early stages to the post election
အခုဖွဲ့လိုက်တဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲစောင့်ကြည့်လေ့လာရေး EOM အဖွဲ့ဟာအဖွဲ့ဝင်6ဦးပါဝင်ပြီးတော့ဥရောပသမဂ္ဂရဲ့ဒုဥက္ကဋ္ဌ Mr. Alexander Greflandrov ကဦးဆောင်မှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့ဥရောပသမဂ္ဂအစိမ့်ကိုယ်စားလှယ်အဖွဲ့ရဲ့ MOU သဘောတူညီတဲ့အထက်မှာတနင်္ဂနွေလုံးမှာရှိတဲ့ဒေသတွင်းနဲ့ပြည်내အားလုံးကကြိုတင်မဲ့ပေးတာတွေအပါအဝင်ရွေးကောက်ပွဲအစီအစဉ်ကိုစောင့်ကြည့်လေ့လာခွင့်ရမှာဖြစ်ပါတယ်။ Mr. Alexander Greflandrov ဦးဆောင်တဲ့ EU ဥရောပရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့ဟာစက်တင်ဘာလ26ရက်နေ့ကတည်းကမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတော့ရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးတဲ့အထိနေသွားမှာဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုရောက်ရှိနေတဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသုံးသပ်ရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက် EU ကရည်ရှိနေရည်တူစောင့်ကြည့်လေ့လာရေးအဖွဲ့တွေလည်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပါတယ်။လာမယ့်အောက်တိုဘာလ9ရက်နေ့ကျရင်ရွေးကောက်ပွဲကိုရေတိုအနေနဲ့စောင့်ကြည့်လည်လာမယ့်အဖွဲ့ဝင်62ဦးပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပြီးတော့ကြံရည်ရှိစောင့်ကြည့်လည်လာမယ့်အဖွဲ့ကတော့အဖွဲ့ဝင်အယောက်30ပါဝင်ပြီးနိုဝင်ဘာလ2ရက်နေ့ကျမှမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာရှိနေတဲ့ EU ရွေးကောက်ပွဲစောင့်ကြည့်လည်လာသုံးသပ်ရေးအဖွဲ့နဲ့လာမယ့်အောက်တိုဘာလဇန်နဲ့နိုဝင်ဘာလဇန်မှာရောက်ရှိလာမယ့် EU ရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့တွေပူးပေါင်းပြီးတော့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာလ8ရက်နေ့မှာအတူစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်
။ So after the elections and then the more comprehensive one after some time where all the data is being analyzed and then their recommendation
ရွေးကောက်ပွဲကျင်းပပြီးနောက်ပိုင်း48နာရီကြာမှာ EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲနဲ့ပတ်သက်တဲ့သူတို့ရဲ့တွေ့ရှိမှုတွေကိုနောက်ဆုံးကြေညာချက်ထုတ်ပြန်သွားမှာဖြစ်တယ်လို့ EU ဥရောပသမဂ္ဂပြင်ကြားရေးဌာနကပြောခွင့်ရသူ Maya Conciusis ကပြောသွားတာဖြစ်ပါတယ်။လက်ရှိမက်ဆင်မာယွင်းတဲ့ကိစ္စတွေတချို့ဒေသတွေမှာနိုင်ငံရေးပါတီတွေမဲဆွယ်စီယုံကြီးမလုပ်နိုင်တာတွေနဲ့မဲယုံမဖွင့်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းမာယာခွန်ဂျက်စစ်ကအခုလိုပြောပါတယ
် This is the first proper election observation mission I can't give you more precision in at this stage we've engaged with the authorities to
အခုကျင်းပမဲ့ရွေးကောက်ပွဲဟာနီးစနစ်ကျကျကျင်းပတဲ့ပထမဦးဆုံးရွေးကောက်ပွဲဖြစ်တဲ့အတွက်ဒီအခြေအနေကြောင့်ဒီထက်ပိုပြီးတိကျတဲ့အချက်အလက်ကိုမပြောနိုင်တဲ့အကြောင်းဒါပေမဲ့အစကရှင်းရှင်းလင်းလင်းပြောထားသလိုပါပဲဘာသာရေးနဲ့လူမျိုးရေးခွဲခြားမှုတွေဖိနှိပ်မှုတွေမပါတဲ့စစ်မှန်တဲ့ပွင့်လင်းမြင့်တမှုရှိတဲ့ရွေးကောက်ပွဲမျိုးကိုမြင်ကျင်တာဖြစ်တယ်လို့သူမကပြောပါတယ် EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဟာတည်တဲ့လွတ်လပ်တဲ့အဖွဲ့ဖြစ်ပြီးတော့ရွေးကောက်ပွဲဆိုင်ရာအစဉ်အဆက်နဲ့ရွေးကောက်ပွဲရလာတွေကိုဝင်ရောက်ဆက်ဖက်မှာမဟုတ်ပါဘူးရှင်